မေရိကန်ပြည်ထောင်စုနယူးယောက်မြို့မှာစက်တင်ဘာ17ရက်အထိမှပြတိုက်သစ်ကိုကြာသပတေးနေ့မှာဖွင့်လှစ်လိုက်ပြီးဖြစ်ပါတယ်။ဒီပြတိုက်ဟာလူ 3,000 လောက်သေဆုံးခဲ့ရတဲ့စက်တင်ဘာ17အကြမ်းဖက်တိုက်ခိုက်ခံမှုရဲ့ကြောက်မဲ့ဖွယ်ရာအဖြစ်ဆိုးကြီးကိုအသေးစိတ်ပြန်လည်ပြောပြနိုင်မှုအတွက်ဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုပါတယ်။အကြိဒအကြမ်းဖက်သမားတွေကလင်းပြန်ပြီးဆွဲပြီးတော့ဒီကမ္ဘာကုန်သွယ်ရေးစင်တာမျှော်စင်ညီနောင်ကိုလင်းနဲ့ဝင်တိုက်ခဲ့ပြီးတဲ့နောက်အဲ့ဒီမှာပိတ်မိနေတဲ့သူထောင်ပေါင်းများစွာကိုကယ်တင်နေကြတဲ့ကယ်ဆယ်လူသားတွေရဲ့တတ်သိရှိမှုကိုလည်းသမ္မတဘရက်အိုဘားမားကသတိတရပြန်လည်ပြောကြားခဲ့ပါတယ်။အဲ့ဒီအကြမ်းဖက်တိုက်ခိုက်မှုတွေမှာသေဆုံးသွားတဲ့သူတွေရဲ့မိသားစုတွေကယ်ဆယ်လူသားတွေရဲ့မိသားစုဝင်တွေဟာကမ္ဘာကုန်သွယ်ရေးစင်တာမျှော်စင်ကြီးတည်ရှိခဲ့တဲ့နေရာမှာဖွင့်လှစ်ထားတဲ့စက်တင်ဘာ17ရက်အထိမှပြတဲ့နေရာမှာစုဝေးခဲ့ကြပါတယ်။အမေရိကန်ဒေါ်လာတန်900ကျော်ကုန်ကျခဲ့တဲ့ဒီပြတိုက်ကိုအများပြည်သူကြည့်ရှုနေအောင်လာမယ့်သတင်းပတ်မှာဖွင့်လှစ်ပေးသွားမှာဖြစ်ပါတယ်။ပြတိုက်ပုံစံအတွက်အငင်းပွားတာတွေနဲ့တိစောက်ရေးလုပ်ငန်းမှာကြန့်ကြာနေတာတွေကြောင့်ပြတိုက်ကိုအခုကြမှတိစောက်ပြီးစီးနိုင်ခဲ့တာဖြစ်ပါတယ်ခင်ဗျာ။